မြန်မာနိုင်ငံကိုပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအခွင့်အရေးတွေရုပ်သိမ်းမသိမ်း EU ဥရောပတမကကလာမယ့်6လနောက်ပိုင်းမှာဆုံးမြတ်ချက်ချနိုင်တဲ့အကြောင်းကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံခဲ့တဲ့နိုင်ငံခြားရေးဝန်ကြီးဌာနထိပ်တန်းအရာရှိသူဦးက VOA ကိုပြောပါရယ် UNFCCI ကုန်သည်ဆက်မှုအသင်းချုပ်ကတာဝန်ရှိသူကတော့ EU ကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်နဲ့ချိန်ချမှုတွေဟာမြန်မာနိုင်ငံအနေနဲ့ကိုယ့်ကျောက်ပေါ်ကိုယ်ရက်ပြီးတော့အလုပ်အကိုင်တွေဖန်တီးနိုင်အောင်လုပ်ကိုင်ဖို့လိုနေပြီဆိုတာကိုသတိပေးလိုက်တယ်လို့ဆိုပါရယ်ကိုသိန်းထိုက်ဦးကသတင်းပေးပို့ထားပါရယ်ရှင်
အော်တိုဘလာ28ရက်နေ့ကနေ30ရက်နေ့ထိမြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့ EU ဥရောပကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ဟာမြန်မာနိုင်ငံအခြေအနေနဲ့ပတ်သက်လို့စိုးရိမ်စရာကုလသမဂ္ဂရဲ့အစိုးရခန်းစာတွေကြောင့်စီစစ်လေ့လာဖို့သွားရောက်တဲ့ခီးစဉ်ဖြစ်တဲ့အကြောင်းဥရောပကော်မရှင်ကမနေ့ကရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်မြန်မာနိုင်ငံအတွင်းဝန်ကြီးဌာနတော်များများကိုတွေ့ဆုံပြီးကုလသမဂ္ဂအဖွဲ့အစည်းတွေနဲ့အပြည့်သဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုတွေရှိရေးလူသားမဆန်တဲ့ရာဇဝတ်မှုတွေကျူးလွန်ခဲ့သူတွေပေါ်နိုင်ငံတကာစုံစမ်းရေးကိစ္စတွေမှာမြန်မာနိုင်ငံဘက်ကထောက်ခံပံ့ပိုးပေးဖို့နဲ့ရခိုင်ကချင်နဲ့ရှမ်းပြည်နယ်အတွင်းလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းဥရောပကော်မရှင်ကကြေညာချက်ထုတ်ပြန်ထားပါတယ်။ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေ EU ဘက်ကရုပ်သိမ်းမဲ့ဆိုရင်မြန်မာနိုင်ငံအတွင်းထဲချုပ်လုပ်ငန်းတွေမှာအဓိကလုပ်ကိုင်နေတဲ့လုပ်သမားတွေတိုင်းနဲ့ချီလုပ်ကိုင်တွေဆုံးရှုံးနိုင်နေဆိုပြီးလုပ်ငန်းရှင်တွေနဲ့လုပ်သမားကုစားပြုအဖွဲ့တွေကလည်းကန့်ကွက်နေကြပါတယ်။မြန်မာနိုင်ငံကုန်သွယ်ရေးများနဲ့ဆက်မှုလုပ်ငန်းရှင်များအသင်း UMFCCI ဒုဥက္ကဋ္ဌဒေါက်တာမမောင်လေးကတော့မြန်မာနိုင်ငံအနေနဲ့ရေရှည်ကုဘသာကိုယက်တည်နိုင်တဲ့အလုပ်အကိုင်တွေဖန်တီးနိုင်တဲ့အနေအထားတွေရှိဖို့လိုပြီးဆိုတာကိုအခြေအနေတွေကညွှန်ပြနေတယ်လို့ဆိုပါတယ်
။မြန်မာနိုင်ငံဟာထူးခြားတဲ့ဟာပါ။ဒီနှစ်ပေါင်း90အနေမှာတစ်ဖြစ်ဟိုအခြေအနေရက်ကိုဘက်ဆုံးပြောင်းလဲလာဒီနိုင်ငံဟိုလောက်ရှိပါတယ်။ယူဆာကိုဒီနှိကင်လဲတဲ့ပေါ့လေမွေနဲ့တေကကစားသူတို့ပဲကစားလိုက်တဲ့အချိန်မှာပြန်ပြီးမွေပြန်မျိုးခမ်းမဲ့အချိန်မျိုးမြန်မာနိုင်ငံရဲ့သွားတဲ့ဒီနိုင်ငံရေးလမ်းကြောင်းနဲ့ဒီမိုကရေစီလမ်းကြောင်းကိုတွေ့ပြီးသွားနိုင်အောင်လို့ဓာမျိုးတွေနဲ့သူတို့လုပ်ပြီးတော့ချိန်ချောက်ပြီးတော့လုတ်ကင်နိုင်လာတာရှိပါတယ်ဟိုဒါလေးတွေကသူတို့ဘက်မှာပဲမှုတည်ပါတယ်တခုတော့ရှိတာပေါ့အန်ဂယ်တို့ကဒါတက်လှမ်းနိုင်သူဖြစ်ပါတယ်ကိုခြေတော့ပုံမှာကိုရက်တီပြီးတော့ကိုနိုင်ငံနဲ့ကိုလူမျိုးဟာဒီနိုင်ငံတော်ကဖြိုလျှော့မှုတွေကိုပေးပြီးတော့ဟိုမြန်မာနိုင်ငံရဲ့ထုတ်ကုန်တွေကိုရှင်းပြနိုင်စွာရှိအောင်တော့လှုပ်လာဖို့လိုလိမ့်မယ်ဆိုတော့အဖြေမြင်လာပါတယ်တပည့်သားအောင်အားမကိုပဲနဲ့လှုပ်ဖို့လိုလာပါတယ
်အော်တိုဘာလ30ရက်နေ့ကနေပြီးတော့မှမြန်မာနိုင်ငံအစိုးရကိုယ်စားလှယ်တွေနဲ့ EU ကိုယ်စားလှယ်အဖွဲ့တို့တွေ့ဆုံတဲ့အချိန်မြန်မာအစိုးရကိုယ်စားလှယ်တွေဘက်ကဥရောပသမဂ္ဂပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအခွင့်အရေးတွေရုပ်သိမ်းမဲ့ဆိုရင်ဖြစ်လာနိုင်တဲ့အကျိုးဆက်နဲ့ထိခိုက်နစ်နာမှုအခြေအနေတွေကိုဆွေးနွေးခဲ့တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံကပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေ EU ဘက်ကရုပ်သိမ်းမသိမ်းဒါမဲ့6လနောက်ပိုင်းမှာဆုံးဖြတ်နိုင်တယ်လို့မြန်မာနိုင်ငံကလာရောက်တဲ့စောင့်ကြည့်ရေးကိုယ်စားလှယ်အဖွဲ့ကဆွေးနွေးခဲ့တဲ့အကြောင်းမြန်မာနိုင်ငံကြားရေးဝန်ကြီးဌာနပြည်ပဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးချန်အေးက VOA ကိုပြောပါတယ်။ဆွေးနွေးချက်တွေပေါ်အခြေခံပြီးမြန်မာနိုင်ငံပေါ်ပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေ EU ဘက်ကရုပ်သိမ်းမလားမရုပ်သိမ်းဘူးလားလားလာနဲ့ပတ်သက်လို့တော့သူကတော့မရုပ်သိမ်းဘူးလို့အကောင်းမြင်မျှော်လင့်တဲ့အကြောင်းညွှန်ကြားရေးမှူးချုပ်ဦးချန်အေးက VOA ကိုပြောဆိုပါရခင်ဗျာ